to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင် PO American တန်ရဲ့2019ခုနှစ်ဇွန်လ2ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9မီတာ18 19 25တို့ကနေနှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါရှင်ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ကျမများသစင်အောင်ပါဒီကနေ့ညနေခင်းသောတာရှင်တို့နားဆင်မယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ American ပြည်ဝင်ဗီဇာလျှောက်ထားသူအလုံးနီးပါးဟာကိုယ့်ရဲ့ social media email နဲ့ telephone နံပါတ်တွေကိုထည့်သွင်းဖို့ပြန်လျှောက်ထားဖို့လိုအပ်မယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာမနေ့စနေနေ့ကတော့ Switzerland နိုင်ငံ Montreux မြို့မှာပြုလုပ်တဲ့တကပိတ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ Singapore မှာနှစ်စဉ်ကျင်းပနေကြ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်း American ကာကွယ်ရေးဝန်ကြီးကလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
It's not about conflict. It's not about building walls. This is about security.
တရုတ်ရဲ့အပြုအမူတွေကိုအမေရိကန်ကလစ်လျူရှုသွားမှာမဟုတ်ကြောင်းနဲ့ပတ်သက်ပြီးပြောသွားတာနဲ့အတူနားဆင်ကြရမှာပါရှင်။ရခိုင်မျိုးသားပါတီ ANP ကိုပုံသဏ္ဍာန်အားဖြင့်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အတွက်ဘာတွေအပြောင်းလဲရှိလာနိုင်ပါသလဲ။ဒုတိယကမ္ဘာစစ်က D-Day လို့လူသိများတဲ့ Normandy ကမ်းတက်တိုက်ပွဲ85နှစ်မြောက်အခမ်းအနားအကြောင်းနဲ့အတူအာဖရိကတိုက်ကသင်းခွေချက်ကလေးတွေကိုစိတ်ကူပေးနေတဲ့ဆရာဝန်တယောက်နဲ့ရှားပါတရိတ်ဆန်လေးတွေရှင်သန်နှုံပို့ပြီးတော့များလာနေတဲ့အကြောင်းတွေနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
် American ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးနီးပါးဟာကိုယ့်ရဲ့ social media email နဲ့ telephone number တွေကိုအခုခါမှာထည့်သွင်းဖို့ပြန်လျှောက်ထားရမယ်လို့American နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတ်မှတ်ချက်အသစ်ဟာ American မှာအမြင်နေထိုင်ခွင့် visa လျှောက်သူတွေရောအလဲပတ် visa လျှောက်သူတွေအတွက်ပါအကျုံးဝင်မှာဖြစ်ပါတယ်။ visa လျှောက်သူတွေဟာလွန်ခဲ့တဲ့5နှစ်အတွင်း social media မှာကိုယ်အသုံးပြုခဲ့တဲ့အကောင့်နံပါတ်တွေ၊ email လိပ်စာတွေနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်ပါတယ်။ဒီသတ်မှတ်ချက်ဟာတပ်အမှုတန်းတွေနဲ့အစိုးရဝန်ထမ်းတွေကလွဲပြီးတခြား visa လျှောက်သူနိုင်ငံသားသား15တန်းလောက်အပေါ်အကျိုးသက်ရောက်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။American visa လျှောက်ထားသူတွေရဲ့မိသားစုဝင်တွေအကြမ်းဖက်ဝါဒဆွဲလို့ရတဲ့နဲ့ပတ်သက်ခဲ့ဘူးသူရှိမရှိဆိုတာကိုလည်းမေးမြန်းမှာဖြစ်ပါတယ်ဒီသတ်မှတ်ချက်အသစ်တွေကို2018ခုနှစ်မတ်လတည်းကအစိုးပြုထားခဲ့တာလေးဖြစ်ပါတယ
် American နိုင်ငံသားဝန်ကြီး Mike Pompeo ဟာမနေ့စနေနေ့ကတော့ Switzerland နိုင်ငံ Montreux မြို့မှာပြုလုပ်တဲ့ဒီကပိတ်အစည်းအဝေးပွဲကိုတက်ရောက်ခဲ့ပါတယ် Bilderberg Group ကပြုလုပ်တဲ့ဒီဒီကပိတ်အစည်းအဝေးအတွက်မှာတချို့တွေကလည်း American က Mexico နိုင်ငံပေါ်မှာကုန်သွယ်ခွင့်တိုးကောက်တာကမ္ဘာဈေးကွက်မတည်ငြိမ်ဖြစ်နေတာနဲ့ American နဲ့ Iran နိုင်ငံသားတင်းမာမှုတွေမြင့်တက်လာတဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိတယ်လို့ထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဆိုဆိုနိုင်ငံကအပန်းဖြစ်စကမ်းမှာနှစ်စဉ်၄ရက်ကြာကျင်းပတဲ့ဒီအစည်းအဝေးအတွင်းဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံရေးစီးပွားရေးကာကွယ်ရေးနဲ့ထောက်လှမ်းရေးနယ်ပယ်ကထင်ရှားတဲ့ပုံစံတွေတက်ရောက်ကြတာဖြစ်ပါတယ်။ဒီနေ့အတွက်ဆောင်ဖို့ကတော့တည်ငြိမ်တဲ့မဟာဗျူဟာမြောက်ခင်းကျင်းလို့ဆိုရမယ် a stable strategic order ဖြစ်ပါတယ်။သမ္မတဒေါ်ထရမ့်ရဲ့တုံးတိတိပြောဆိုချက်တွေနဲ့မူဝါဒတွေဟာကမ္ဘာစစ်ပီးကာလအခင်းကျင်းတဲ့မဟာမိတ်တွေကိုစိန်ခေါ်နေတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။သမ္မတထရမ့်ကိုထောက်ခံသူတွေကတော့ American ဟာသူတို့အတွက်ဘယ်ဟာကအကောင်းဆုံးဆိုတာကိုထည့်သွင်းစဉ်းစားခြင်းမရှိဘဲနဲ့တော်ကြာလုပ်ခဲ့ပြီးတော့American သာပထမဆိုတဲ့စိတ်ဓာတ်မျိုးကအရန်ကိုလိုအပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။တချို့ဆန္ဒပြတဲ့သူတွေကတော့ဒီအပန်းဖြစ်ခန်းရဲ့အပြင်ဘက် gate မှာငြင်းငြမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်။ဒီအစည်းအဝေးကိုတော့သမ္မတထရမ့်ရဲ့သမတ်ဖြစ်သူ Jared Kushner, NATO မဟာမိတ်တပ်ဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ German နိုင်ငံသားဝန်ကြီး Ursula von der Leyen တို့လည်းအပါအဝင်တခြားသူတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
American နဲ့တရုတ်ကြားလက်တလောကုန်သွယ်ရေးဆွေးနွေးပွဲတွေမအောင်မြင်ရတဲ့အပေါ် American မှာလုံးဝတာဝန်ရှိတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲတွေမှာ American ကနောက်ကျောင်းပြန်သွားနေတဲ့အပြင်ကုန်သွယ်ခွန်တွေတိုးကောက်နေတာကနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေဖြေရှင်းချက်မဟုတ်ဘူးလို့တရုတ်နိုင်ငံကဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုအစောပိုင်းဆွေးနွေးပွဲတွေမအောင်မြင်တဲ့နောက်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်က25ရာခိုင်နှုန်းအခွန်တိုးကောက်လိုက်တာပါတရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကိုနည်းပညာဆိုင်ရာပစ္စည်းတွေရောင်းချပေးနေတာကိုရပ်ဆိုင်းလိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နိုင်ငံခြားကုမ္ပဏီတွေကိုတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကစိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြာနေ့ကထုတ်ပြန်ခဲ့ပါတယ် ဒါပြင်နောက်ကျောင်းပြန်သွားနေတာကတရုတ်မဟုတ်ပဲအမေရိကန်သားဖြစ်တယ်လို့တရုတ်ကုန်သွယ်ရေးဒူဝင်ဂျီဝမ်ရှူဝမ်ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာထိုလာအာလီခါမေနီနဲ့အခုလအခုမှာတွေ့ဆုံမှာဖြစ်ပြီးတော့ဂျပန်အစိုးရအနေနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားမှာကြားဝင်ဆက်ဆက်ပြီးနိုင်ဖို့မျှော်လင့်နေတယ်လို့သတင်းတွေကဖော်ပြနေပါတယ်ဂျပန်ရဲ့အဓိကမိုင်းမိတ်ဖြစ်တဲ့အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အမျှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာနိုင်ငံကြားဂျာဝန်ဆေးသက်ပေးဖို့ကမ်းလှမ်းခဲ့ပြီးတော့အီရန်နိုင်ငံကိုလည်းနိုင်ငံတော်ခီးစဉ်ဖြစ်တဲ့တရားဝင်တွားရောက်ဖို့အတွက်ချိန်နေတယ်လို့သိရပါတယ်။မိုင်းနီချီရှင်ဘွန်သတင်းအရတော့အီရန်ခေါင်းဆောင်ကြီးခါမေနီနဲ့ဝန်ကြီးချုပ်အာဘေတို့တွေ့ဆုံဖို့အစည်းအဝေးဟာနိုင်ငံခေါင်းဆောင်ကြားမှာပထမနှစ်ယောက်ကြားမှာဒီပထမဆုံးဆွေးနွေးပြောဆိုမှုဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်နိုင်ငံတိုကျိုမြို့ကိုနိုင်ငံတော်တရားဝင်ခီးစဉ်ဖြစ်လာရောက်ခဲ့တဲ့တုန်းကသူ့အနေနဲ့အီရန်ဆိုးရွားနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားစေဖြစ်တယ်လို့ပြီးခဲ့တဲ့တစ်ပတ်ကပြောကြားလိုက်တာကဂျပန်ဝန်ကြီးချုပ်ရဲ့ဒီအစည်းအဝေးကိုလှုပ်ဖို့အတွက်ခွင့်ပြုလိုက်တာဖြစ်ပုံရပါတယ်။ဝန်ကြီးချုပ်အာဘေဟာအီရန်ခေါင်းဆောင်ကြီးခါမေနီနဲ့မတွေ့ခင်မှာအီရန်သမ္မတဟာဆန်ရူဟာနီနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာအီရန်နိုင်ငံကိုလာမဲ့ဂျွန်လ12ရက်နေ့ကနေ14ရက်နေ့အထိတွားရောက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့အစိုးရသတင်းရင်းမြစ်ကိုကိုးကားပြီးတော့အဲ့ဒီသတင်းကဖော်ပြထားပါတယ်ခင်ဗျာ
။ View American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တက်မရိုဟာနိုင်ငံရဲ့အမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းကဏ္ဍမှာအစဉ်တစိုက်ပါဝင်ရန်ဦးတည်တယ်လို့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းတက်မရိုကဆောင်ရွက်နေတာဟာအမျိုးသားရေးဆိုတာထက်အမျိုးသားနိုင်ငံရေးဖြစ်တယ်လို့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါရယ်အခုဖန်ဝရန်ထုတ်ခံထားရတဲ့ဥဝီရသူကအမျိုးသားရေးဆိုပြီးလှုပ်ဆောင်တာတွေအပေါ်တက်မရော်ရဲ့သဘောထားကိုဒီကနေ့နေပြည်တော်စစ်တမိုင်းပြတိုင်းမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တူကမိတာကိုအခုလိုပြန်ဖြေသွားတာပါ။ဥ
ဝီရသူနဲ့ပတ်သက်တော့ဒီနောက်ဆက်တဲ့ပြဿနာတွေကိုဒီမိကုန်းကလည်းကျွန်တော်တို့ဒီအတိုင်းအတာရုံးရဲ့သတင်းစာရှင်းလင်းပွဲမှာမိပြီးဖြစ်ပါတယ်နေပြီးဖြစ်သွားဒီဟာတွေကနိုင်ငံတော်အဆင့်ကဆောင်ရွက်ရမယ်လုပ်ငန်းဖြစ်တယ်ဆိုတော့ဥရောပတရားလည်းသူကရှင်းနေပြီဖြစ်တယ်ဥရောပတရားရှင်းတာသူတို့စီစဉ်ဆောင်ရွက်ပြီးပါပြီလေပြောခြင်းဖြစ်ပါတယ်အဲခုနတမတော်ကာဝေးဥယျုံနဲ့ဆရာတော်ဥယျာစုနဲ့ဆက်ဆံရေးဆိုတာတမတော်ကာဝေးဥယျုံကစိုးကတ်တယ်ဆိုတာတန်ခတ်တော်တန်ခတ်တော်တန်ခေါဝီမန်ဒီကတ်တော်နိဗ္ဗိတန်ခေါဝီဆိုကတ်ပါနိဗ္ဗိတန်ခေါဝီဆိုကတ်ပါဖြစ်ပါတယ်တန်ခေါဝီမန်ဒီစိုးဆက်ကတ်တယ်ဆိုတာဖြစ်ပါ
တမရိုဘက်ကအပြည့်ရဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲဖြစ်တာတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စီကံဖောက်ဖျက်မှုဆိုတာတွေတမရိုကတာဝန်ထမ်းဆောင်နေတဲ့အခြေအနေတွေပြည်ရင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနှစ်နာရီကြာသတင်းစာရှင်းလင်းပွဲအတွင်းတမရိုသတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုးချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဘိုးချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်
တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်အတွင်းသူတို့ပိုင်နက်နယ်မြေတွေထဲမှာစောက်လုပ်ရေးလုပ်ငန်းတွေတည်ဆောက်ဖို့တရားဝင်အခွင့်အရေးရှိတယ်လို့ပြောလိုက်ပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းတိုက်ရဲအုံပြုမှုတွေနဲ့နယ်မြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့သဘောထားတင်းမာနေတိုင်းနဲ့ပတ်သက်ပြီးသတိထားကြဖို့ကိုလည်း Shangri-La Dialogue လို့ခေါ်တဲ့နှစ်စဉ်ကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကပြောကြားလိုက်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ကဒီကနေ့စောပိုင်းမှာကျင်းပတဲ့ဆွေးနွေးပွဲအတွင်းအဲ့လိုပြောခဲ့တာပါအရှာဒေသကသူတို့ရဲ့ကာကွယ်ရေးလုပ်ငန်းတွေဟာသူတို့ဘာသာသူတို့ကာကွယ်ဖို့တသက်ဖြစ်ကြောင်းဒါပေမဲ့လည်းသူတို့ရဲ့အကျိုးစီးပွားကိုကာကွယ်တဲ့အနေနဲ့တံပြန်တိုက်ခိုက်သွားဖို့ကတော့တွန့်ဆုတ်နေမှာမဟုတ်ဘူးဆိုပြီးတရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ Australia, Vietnam နဲ့ Philippines ကာကွယ်ရေးဝန်ကြီးတွေကတော့အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်နေသမျှတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုသူတို့အနေနဲ့စန့်ကျင်နေမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာပြုလုပ်တဲ့ American, Japan နဲ့ Taiwan, Korea သုံးပွင့်ဆိုင်ဆွေးနွေးပွဲတွေမှာမြောက်ကိုရီးယားအရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။စင်ကာပူနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲမှာ American ယာယီကာကွယ်ရေးဝန်ကြီး Patrick Shanahan ကဂျပန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြောက်ကိုရီးယားကိုနျူကလ িয়ার ကင်းမဲ့ဇုန်အဖြစ်လှုပ်ဆောင်ဖို့ကိစ္စကိုထပ်လောင်းအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းမဲ့ရေးလှုပ်ဆောင်နေရတဲ့အပေါ်လက်တွေ့မျက်မြင်တိုးတက်တာကိုမတွေ့ရသေးဘူးလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးတာကာရှိအီဝါရာကပြောပါတယ်။ မဟာမိတ်အမေရိကန်နဲ့ဂျပန်တို့ကမြောက်ကိုရီးယားကိုနျူကလ িয়ার ကင်မဲ့ဇုံဖြစ်သတ်မှတ်နိုင်ရေးဥဆောင်ကြိုးပမ်းလှုပ်ဆောင်နေကြတဲ့အပေါ်တောင်ကိုရီးယားအမျိုးသားကာကွယ်ရေးဝန်ကြီးချောင်ဂျုံဒူးကလည်းချီးကျူးပြောဆိုခဲ့ပါတယ
်။ဒီနိုင်ငံမှာလွန်ခဲ့တဲ့နှစ်30ကဖြစ်ခဲ့တဲ့ TNM အရေးခင်းတွေမှာဆန္ဒပြခဲ့ကြတဲ့ចောင်းသားတွေကိုသွေးထွက်တန်ယူဖြစ်အောင်နှိမ်နင်းခဲ့တာဟာမှန်ကန်တဲ့မူဝါဒဖြစ်တယ်လို့တရုတ်အစိုးရကဒီနေ့မှာကာကွယ်ပြောဆိုလိုက်ပါတယ်။ TNM အရေးခင်းနှစ်30ပြည့်အခမ်းအနားမတိုင်ခင်ရပ်ပိုင်းလိုမှာတရုတ်ဆိုရဘက်ကအဲ့လိုပြောကြခဲ့တာဖြစ်ပြီးတော့ TNM အရေးခင်းနဲ့ပတ်သက်ပြီးတော့လေတရုတ်ဆိုရဘက်ကရှာရှာပါပါလူလူကိုဝန်ခံပြောဆိုခဲ့တာဖြစ်ပါတယ်။ចောင်းသားတွေနဲ့အလုံသမားတွေကဒီမိုကရေစီစနစ်ကိုပြောင်းလဲဖော်ဆောင်ပြီးအောက်ရီလိုက်စားမှုတွေကိုအဆုံးသတ်ဖို့သတင်း9ပတ်ကြာဆန္ဒပြတောင်းဆိုပြီးတဲ့နောက်တရုတ်ဆိုရက1989ခုနှစ်ဇွန်လ4ရက်နေ့ကဘေကျင်းမြို့က TNM ရင်ပြင်မှာလူတွေကိုတန်ကားတွေလုံခြုံရေးတပ်ဖွဲ့တွေနဲ့နှိမ်နင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုသတင်းလွှာတွေစတိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးအဖြစ်ပက်ရှာနာဟန်စပီတာဝင်ထမ်းဆောင်တဲ့ပထမနေ့ကတည်းကသူ့ရဲ့ထိတ်တန့်စိုးရိမ်ချက်ဟာတရုတ်နိုင်ငံဖြစ်တယ်လို့ပြောထားဘူးပါတယ်။အမေရိကန်စစ်တပ်ရဲ့အရက်သားအကြီးအကဲအဖြစ်အာရှဒေသကအဓိကစူတွင်ဘွဲကြီးတစ်ခုကိုပထမဆုံးအကြိမ်တက်ရောက်တဲ့အချိန်မှာလဲတရုတ်ရဲ့ပြုမှုလှုပ်ဆောင်ပုံတွေအပေါ်ဝေဖန်ပြောဆိုဖို့မတွန့်ဆုတ်ခဲ့ပါဘူး။ပင်တဂွန်စစ်ဌာနချုပ်ဆိုင်ယာ VOA သတင်းတောက်ကာလာဘပ်ပြည့်သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
နိုင်ငံကြားဆက်ဆံရေးတည်ဆောက်ဖို့အဓိကရည်ရွယ်ပြီးတရုတ်ကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့ယာယီကာကွယ်ရေးဝန်ကြီးဖက်ရှာနဟန်ကိုပြုံပြုံရွှင်ရွှင်နဲ့ပဲတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းစင်ကာပူနိုင်ငံမှာနှစ်စဉ်ကျင်းပနေကြရှန်ဂရီလာလူမျိုးရင်းဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့ဒေသတွင်းတာယာဝေါ်ပြောမှုကိုချိန်ချောက်တဲ့တရုတ်ရဲ့အပြုအမူတွေကိုအမေရိကန်အနေနဲ့လစ်လျူရှုထားမှာမဟုတ်ဘူးလို့ဝန်ကြီးရှာနဟန်ကပြောပါတယ်
။ It's not about conflict, it's not about building wallsThis is about
ဒါကဘရီကဖြစ်ဖို့မဟုတ်ပါဘူး။နိုင်ငံတိုင်းတွေတိစောက်ဖို့မဟုတ်ပါဘူး။ဒါကလုံခြုံရေးကိစ္စပါ
။တခြားနိုင်ငံတွေရဲ့စစ်ဖက်နဲ့အရက်ဖက်နီးပညာတွေကိုခိုးယူတဲ့နေရာမှာတရုတ်ဟာမကောင်းတဲ့တဲ့နဲ့ကြော်ကြားပါတယ်။ဒီအပေါ်အမေရိကန်ရဲ့သဘောထားကိုလည်းဝန်ကြီးရှန်နဟန်ကပြောသွားပါတယ
်။ I don't like when intellectual property is stolen. We have real issues with intellectual property.
ညာဘဝကပစ္စည်းတွေကိုခိုးယူတာကျွန်တော်မကြိုက်ပါဘူး။ညာနာမှုပိုင်ခွင့်ပစ္စည်းခိုးယူတာနဲ့စိုက်ဘာတိုက်ခိုက်မှုတွေမှာတကယ်ပြဿနာတွေရှိနေပါတယ်။ကျွန်တော်တို့ကင်တွယ်ဖြေရှင်းရမယ့်ကိစ္စရဲ့အတော်များများရှိနေပါတယ
်။အမေရိကန်နဲ့တရုတ်စစ်ဖက်တွေအကြားအဓိကအရေးပါတဲ့စွမ်းရည်ပိုင်းတွေမှာကွာဟမှုကျင်းပြောင်းသွားအောင်တရုတ်ကအဲ့ဒီလိုနီးပညာတွေကိုခိုးယူနေတာလို့ကြွမ်းကျင်သူတွေကမြင်ပါတယ်။ရုပ်နိုင်ငံဟာနိုင်ငံပြင်ပမှာစစ်အင်အားတိုးချဲ့တိစောက်တာဆက်ပြီးလုပ်နေပါတယ်။အထင်ရှားဆုံးကတော့နေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ထဲမှာကျွန်းတူတွေတည်ဆောက်ပြီးလက်နက်ကြီးတွေကိုချထားတဲ့ကိစ္စပါအငင်းပွားရေပြင်းနဲ့နမိတ်ကိုသူတို့ပိုင်ဆိုင်တယ်လို့ပြောထားတဲ့အပေါ်အထောက်အကူဖြစ်စေဖို့အဲ့ဒီလိုလုပ်တာဖြစ်ပြီးဒါကိုနိုင်ငံတကာဥပဒေအရအတိအမှန်ပြုမထားပါဘူးဒါနဲ့ပတ်သက်လို့လဲဝန်ကြီးရှန်နာဟန်က
They argue that it's defensive it looks like it's a bit overkill
ကာကွယ်ရေးအတွက်လုပ်တာလို့သူတို့ကဆိုပေမဲ့လုပ်နေတာကအဲ့ထက်အများကြီးကျော်လွန်တဲ့ပုံရှိပါတယ်
အကြလေးကင်ကတော့တောင်တိုးပင်လယ်တွင်နိုင်ငံတကာရေချောင်းကင်းလှည့်တာတွေကိုအမေရိကန်ကပိုလို့လာပါတယ်။အဲဒီထဲမှာဂျပန်၊အိန္ဒိယ၊ဖိလစ်ပိုင်တို့နဲ့ပူးတွဲပြီးပြီးခဲ့တဲ့လကပဲကင်းလှည့်ခဲ့တာလေပါဝင်ပါတယ်။အင်အားကြီးနိုင်ငံတစ်ခုအကြဘိုးဘီတင်းမာလာနေတဲ့ပေါ်စင်ကာပူဆွေးနွေးပွဲတက်တဲ့အမေရိကန်မဟာမိတ်တွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်။ခေါင်းဆောင်တူဦးထောက်ပြတဲ့အတိုင်းဆိုရင်ဖြင့်ရုပ်နဲ့အမေရိကန်ကြားလက်တွဲလှုပ်ဆောင်ဖို့လိုအပ်ပြီးအဲဒီလိုမဟုတ်ရင်တော့ကဘာလုံးဆိုင်ရာစနစ်ပြိုကျပျက်စီးမဲ့အန်ဒရယ်နဲ့ရင်ဆိုင်ကြရမယ်လို့နိုင်ငံများပြားကယုံကြည်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုရခိုင်မျိုးသားပါတီပြင်ဆင်ဖွဲ့စည်းမှုကိုအလှည့်ပေးပါရစေရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းသွားနိုင်ဖို့နဲ့ရခိုင်ပြည်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်လာစေဖို့ရခိုင်မျိုးသားပါတီ ANP ကိုပုံသဏ္ဍာန်အားဖြင့်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းပါတီခေါင်းဆောင်တဦးက VOE မြန်မာပိုင်းကိုပြောပါရတယ်။2015ရွေးကောက်ပွဲမှာရခိုင်အများစုအနိုင်ရခဲ့ပေမဲ့ပြည်သူလူထုအတွက်ထင်သလောက်အလုပ်ကျွေးမပြုနိုင်ခဲ့တဲ့ ANP ပါတီအနေနဲ့2020ရွေးကောက်ပွဲအလွန်ကာလမှာချင်းကပ်မှုအသစ်တွေနဲ့လှုပ်ဆောင်သွားဖို့ ANP ဒုတိယအကြိမ်ပါတီညီလာခံကနေဆုံးဖြတ်ခဲ့တယ်လို့ဆိုပါရတယ်။အကြောင်းဆုံးကိုတော့ကိုညာဝင်းအောင်ကတင်ပြထားပါရရှင်
။ဇွန်လ1ရက်စနေနေ့စစ်တွေမြို့မှာကျင်းပတဲ့ANB ရခိုင်အမျိုးသားပါတီရဲ့ဒုတိယအကြိမ်ပါတီဗဟိုညီလာခံကနေဗဟိုအလုံးမှုဆောင်ကော်မတီဝင်25ဦးကိုရွေးချယ်တင်မြှောက်ခဲ့သလိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်9ဦးကိုရွေးချယ်တင်မြှောက်ခဲ့တာပါဒါဟာရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့ပြည်ထောင်စုကတွေဖြည့်ရှင်းဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပ ါတီတွင်ပြင်ဆင်ဖွဲ့စည်းမှုဖြစ်ကြောင်း AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးဦးလှစောက VOA ကိုပြောပါတယ
်ပါတီထဲမှာဟိုအတွေ့အကြုံလည်းရှိတယ်အသက်လည်းကြီးတယ်ဗောလေအဲ့လိုလူတွေကတော့ကျွန်တော်တို့ပါတီရဲ့ CCCC ဆိုရဲအဲ့လိုပုံမှန်ဟိုဖွဲ့စည်းပုံမက်ကနီဇင်ထဲမှာမပါဘဲနဲ့ပါတီရဲ့မူဝါဒပိုင်းဆိုင်ရာမှာတော့ကျွန်တော်တို့ကထင်းကိုထင်းကြီးရောရာဒီစီရင်လုပ်တဲ့သဘောမျိုးတော့ကျွန်တော်အဲ့ဒီအခွဲကိုပါဝါပေးထားတယ်ပါတီတစ်ခုမှပါတီဥက္ကဋ္ဌနဲ့ပါတီအတွင်းမှုကဒီပါတီအာဏာကိုတိဆောက်ပြီးတော့အဲ့ပါတီရဲ့အာဏာပါဝါကိုသုံးရတဲ့အဖြစ်မျိုးဖြစ်အောင်ကျွန်တော်အသက်ရကြီးနေတဲ့လူတွေကကျွန်တော်အဲ့ဒီဘေးကိုထွက်ပြီးတော့ပါတီမူဝါဒကိုထင်းကျောင်းတယ်ဒီချိန်မှာကျွန်တော်ကပါတီရဲ့ပုံမှန် CCC ရဲ့ကောင်းဆောင်မှုကြတော့ကျွန်တော်ကတခြားနိုင်ငံအတွင်းကြုံရှိတဲ့လူငယ်တွေလူလက်ပိုင်းတွေကိုဦးစားပေးတဲ့သဘောမျိုးပဲကျွန်တော်အဲ့လိုလုပ်တဲ့သဘောပ
ါအခုလာမယ့်နှစ်ကာလတွေအတွင်းရခိုင်ပြည်နယ်ကစီရေးမငြိမ်မသက်မှုအပါအဝင်ရခိုင်ဒေသတွင်းတရုတ်ရဲ့ယင်းနီမြို့နယ်မှုနဲ့ရိုဟင်ဂျာမွတ်စလင်အရေးကိစ္စစတာတွေကိုပါတီကအလေးထားကင်တွယ်ဆောင်ရွက်သွားမယ်လို့ဦးဦးလာစောကပြောပါတယ
်ကျွန်တော်ရခိုင်လူပေါ်စီကြုံတွေ့နေရတော့အဓိကကြောရနိုင်ငံတကာနဲ့ပတ်သက်တဲ့ဒီပေါင်းလေ issue နော်ဒီပြည်ရင်းနှီးမြှုပ်နှံမှုဆိုင်ရာဒီအရိုင်းနဲ့ပတ်သက်ပြီးတော့ခိုင်နေဘလို့ပတ်သက်တဲ့ခါမှာခိုင်နေဘလို့ရတီမလဲဆို issue နောက်ဒီရင်းစင်းနဲ့ပတ်သက်ပြီးတော့အင်းနဲ့ပတ်သက်တဲ့ issue နောက် federal issue ဟောတခြားကျွန်တော်ရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလူမှုစီးပွား issue အကုန်လုံးပါပါပ
ါရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတော့ရခိုင်တိုင်းသားတွေကရောအစိုးရနဲ့တပ်မတော်ကပါလက်မခံပယ်ချထားပါတယ်2015ရွေးကောက်ပွဲမှာတုန်းကရခိုင်ပြည်နယ်မှာANB ပါတီကအများစုအနိုင်ရပေမဲ့လုတ်ပိုင်ခွင့်တိတ်မရှိဘဲပြည်သူကိုထင်သလောက်အလုပ်ကျွေးမပြုနိုင်ခဲ့တာကြောင့်လာမယ့်2020ရွေးကောက်ပွဲမှာပြန်ပြီးအများစုအနိုင်ရခဲ့ရင်ချင်းကပ်မှုအစ်စ်တွေနဲ့လှုပ်ဆောင်သွားမယ်လို့ ANB ပါတီခေါင်းဆောင်တူဖြစ်သူဦးဦးလှစောကပြောပါတယ
်ဒီကျွန်တော်ရခိုင်ပြည်နယ်မှာရခိုင်ပါတီကနိုင်ငံရေးအဖြစ်ဩဇာရှိတဲ့လူထုလက်ခံတယ်ဆိုတော့ရခိုင်ပြည်စီမံခန့်ခွဲမှုပြဿနာကိုရခိုင်ပါတီနဲ့ရခိုင်ပြည်သူလူထုကိုပဲသွေးပြေးပေးပါတယ်။ဒါပေမဲ့ကိုယ်စိတ်ဝင်ရအကန့်သတ်ရှိနိုင်မယ်ဆိုတော့ကျွန်တော်လက်ခံတယ်။အဲ့ဒါကြတော့နိုင်ငံရေးအဖြစ်ဟိုတပြည်လုံးအတိုင်းအတာနဲ့ဩဇာရှိတဲ့အနိုင်ရရှိတဲ့နိုင်ငံရေးပါတီရဲ့သဘောထားချိမှုနောက်တစ်ခုကနိုင်ငံရေးပါတီအပါအဝင်ဒီမှာပြည်နိုင်ငံရေးထဲမှာဩဇာရှိနေတဲ့တောင်းတော်ခက်ကကောင်းဆောင်တဲ့သဘောထားချိမှုအဲ့သဘောထားချိမှုနှစ်ရပ်ပေါ်မူတည်ပြီးတော့ဖြစ်ရှင်းလို့ရပါတယ်။အဲ့လိုစီမံခန့်ခွဲပေးမယ်ဆိုလို့ရှိရင်ပြည်တွင်းမှာကျွန်တော်တို့အခုပြောနေတဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုတဲ့ National Reconciliation ရဲ့နောက်ကျွန်တော်တို့ Radical Line တွေရဲ့နောက် Federal ကိုဥတည်တဲ့စက်တခုကိုလည်းကျွန်တော်တောင်းနိုင်မှာဖြစ်တဲ့ကြောင့်အဲ့ဒီဟာပြည်တွင်းငြိမ်းချမ်းရေးကိုတရုတ်ပြဥတည်မယ်လို့ထင်တယ်။အဲ့လိုမဟုတ်ဘဲနဲ့နိုင်ငံရေးပါတီကြီးတခုကအာဏာရှင်သဘောမျိုးခြံတဲ့ထိတ်ချုပ်ထားပြီးတော့ Central Line ကိုပုံပြင့်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော် National Reconciliation နဲ့ပေါ်လာနေတာအကြောင်းမရှိဘူး။ဒီလိုစိတ်ချုပ်ရင်းဖက်ကိုလည်းဥတည်မှာတော့မှာမဟုတ်ဘူး။ Federal စနစ်ကိုဥတည်တော့တဲ့ model တစ်ခုကိုလည်းကျွန်တော်ရောက်မှာမဟုတ်ဘူး
။ AMP ပါတီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကတော့2018ဇန်နဝါရီလထဲမှာရခိုင်အချုပ်အခြာအာဏာကြာဆုံးခြင်း223နှစ်ပြည့်အောက်မေ့ဝယ်အခမ်းအနားမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့စကားပြောဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့မတ်လအတွင်းထောင်ဒဏ်အနှစ်20ချမှတ်ခံရပါတယ်။အခုဒုတိယအကြိမ်ပါတီညီလာခံကနေ ANP ပါတီဥက္ကဋ္ဌဖြစ်ဦးတာထွန်းလှအထွေထွေအတွင်းမူဦးခိုင်ပြည်စိုးနဲ့ဗန္နာယီမှုတစ်ဖြစ်ဒေါခင်စောဝေတို့ကိုရွေးချယ်ခဲ့ကြပါတယ်ခင်ဗျာ
ဒီမှာတရင်မီဒီယာတွေနဲ့တရင်သမားတွေအပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်ဆူဆူရွာရွာပြောဆိုထိုးနှက်တာတွေမကြာခဏတွေ့လာရပါတယ်အထူးသဖြင့်ရခိုင်ပြည်ရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါဒီမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ကမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမည်ပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0239 382 999လေး ။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေ။ဒုတိယကမ္ဘာစစ်ကဒီဒေးလိုလူသိများတဲ့မဟာမိတ်တပ်တွေရဲ့နော်မန်ဒီကမ်းတက်စစ်ဆင်ရေးကြီး85နှစ်မြောက်အခမ်းအနားဇွန်လ6ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေပြင်သစ်နိုင်ငံမြောက်ပိုင်းကမ်းခြေမှာအခမ်းအနားကိုတက်ရောက်ဖို့စုဝေးကြမှာပါ။နာဇီဂျာမနီတွေကျူးကျော်မှုအောက်ကပြင်သစ်နဲ့ဥရောပတိုက်နိုင်ငံတွေလွတ်မြောက်ရေးပထမအဆင့်ခြေကုပ်ယူပြီးပြန်လည်တွန်းလှန်ခဲ့တဲ့စစ်စင်ရေးအောင်မြင်ခဲ့ပေမဲ့မဟာမိတ်တပ်ဖွဲ့ဝင်တွေထောင်နဲ့ချီကြဆုံခဲ့ပါတယ်။ဂျပန်တွေဘက်ကစစ်သားတွေအပါအဝင်တပ်ဖွဲ့ဝင် 42,500 အသက်ခံရထိခိုက်ဒဏ်ရာရဒါမှမဟုတ်ပျောက်ဆုံးခဲ့ပါတယ်။တိုက်ပွဲဝင်တွေပိတ်ဆက်ခဲ့သူတွေအတွက်အမှတ်တရစောက်ထားတဲ့နော်မန်ဒီကမ်းခြေကအမေရိကန်စစ်သင်္ချိုင်းအကြောင်းကိုတော့နီကိုလတ်စ်ပီနော့ခ်ရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပေးမှာပါရှင်။
နော်မန်ဒီရဲ့ဦးမဟာကမ်းခြေကတော့ကောင်းကင်ဘုရားအောက်မှာတာယာလက်ပနေပါလေလွန်ခဲ့တဲ့85နှစ်ကတပိုင်းမှာစွန့်စားရဆုံးတပ်ဖွဲ့ဝင်တွေထောင်ထဲချီစည်းကြရတဲ့စစ်စင်ရေးကြီးတည်းကဒီကမ်းခြေမှာဆင်နွှဲခဲ့ကြတယ်ဆိုတာမယုံနိုင်စရာပါဒီဒေးလို့ရှုပ်ဝဲအမည်ပေးထားတဲ့ကမ်းတဲ့စစ်စင်ရေးကြီးကိုဆင်နွှဲဖို့မာမိတ်တပ်ဖွဲ့ဝင်တွေစစ်လက်နက်တွေလေကြောင်းအရောပင်လယ်ကူပါဖြတ်ပြေးဒီနေရာကိုရောက်ခဲ့ကြတာပါအမေရိကန်စစ်သမိုင်းထိမ်းမဲ့ဆောင်းချော်ရီကော်မရှင်ကစကော့ဒီဂျစ်တင်ကအခုလိုပြောပါတယ
် It took years to plan it there were probably
ဒီစစ်စင်ရေးကိုနှစ်နဲ့ချီစီစဉ်ခဲ့တာပါမြေပုံတွေဆိုတာလဲထောင်နဲ့ချီရှိခဲ့မယ်လို့ထင်ပါတယ်ဆုံးဖြတ်ချက်တွေလဲထောင်နဲ့ချီချခဲ့ရပါတယ်မယုံနိုင်လောက်အောင်ရှုပ်ထွေးခဲ့ပါတယ်အခုခေတ်ရှိနေတဲ့နည်းပညာတွေနဲ့နောက်တစ်ကြိမ်ဒါမျိုးစစ်စင်ရေးကြီးပြန်လုပ်နိုင်မလားဆိုတာတိတ်တော့မသေးကြပါဘူးဒီတပ်ဖွဲ့ဝင်တွေဟာဒီခေတ်လို GPS လမ်းပြမြေပုံတွေအင်တာနက်တွေမရှိဘဲဝင်တိုက်ခဲ့ကြတာပ
ါဥရောပနောက်ဖက်ချမ်းကိုခြေကုပ်ဆယူနိုင်မှုအတွက်ပေးဆက်မှုအများဆုံးစစ်စင်ရေးကြီးကို1944ခုနှစ်ဇွန်လ6ရက်နေ့ကမာမိတ်တပ်တွေဆင်နွှဲခဲ့ကြတာပါအဲ့ဒီအထက်မှာအမေရိကန်တပ်ဖွဲ့ဝင်2012ယောက်အသက်ခံခဲ့ရပါတယ်နောက်ထပ်အမေရိကန်တပ်သား2000လောက်လည်းဒဏ်ရာရခဲ့တာဒါမှမဟုတ်ပျောက်ဆုံးခဲ့တာတွေရှိပါတယ်နော်မန်ဒီမှာအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ပေးဆက်ခဲ့ရတာဒီကိုဂုဏ်ပြုဖို့ပြင်သစ်နိုင်ငံက Color Resume မှာအမေရိကန်စစ်သင်ကြီးကိုတည်ဆောက်ခဲ့ပါတယ်။လွန်ခဲ့တဲ့85နှစ်ကအကူအညီတွေအတွက်ပြင်သစ်လူမျိုးတွေကကျေးဇူးတင်နေသေးပါ။အမေရိကန်စစ်သင်ကြီးမှာခီးတဲ့တွေကိုလိုက်ပြပေးနေတဲ့ Stephanie Leveris ကအခုလိုပြောပါတယ
်။ C'est comme si c'était hier, c'est l'histoire de notre famille, de moi mes grands-parents.
မနေ့တနေ့ကလို့ပါပဲဒီစစ်စင်ရေးကြီးကကျမတို့မိသားစုအကြောင်းကျမတို့ဘူးဘီးတွေရဲ့တမိုင်းကြောင်းမှာဒီလွတ်လပ်မှုအတွက်ပေးဆက်ခဲ့ရတဲ့တံပိုးကိုကျမသိပါတယ်ဒီလူငယ်တွေဒါအခုလို့မပေးဆက်ခဲ့ဘူးအသက်မဆွန့်ခဲ့ဘူးဆိုရင်ဒီနေ့ကျမဘာဖြစ်နေမလဲဆိုတာမစင်းစားတတ်အောင်ပါပဲ
ဒီစစ်သင်ကြီးကိုကဘာတော်ကခီးတဲ့တန်းတန်းလောက်နှစ်ဆင်လာရောက်လေပတ်ကြပါလေတခြားသူတွေရဲ့လွတ်လပ်မှုအတွက်အသက်ပေးဆက်ခဲ့ကြတဲ့လူငယ်တွေကိုအောက်မေ့ဂုဏ်ပြုကြတာပါနယူးယောက်မြို့ကလာလေတဲ့ Steve ကတော့အခုလိုပြောပါလေ
That's so many good men gave their lives for
လူမျိုးရေးအတွက်စွန့်လို့အသက်ပေးခဲ့ကြသူတွေကိုကျွန်တော်တကယ်လေးစားပါတယ်ဒီနေရာကိုကိုယ်တိုင်လာရောက်ပြီးဂုဏ်ပြုရင်းစိတ်မကောင်းဖြစ်မိပါတယ
်85နှစ်ကြာဒီနေ့ခေတ်မှာတော့ဥရောပတိုက်တွင်အုပ်စုလိုက်သဘောကွဲလဲမှုတွေပေါ်ပေါက်နေတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတဲ့ကာလဖြစ်ပါတယ်ဘာပဲဖြစ်ဖြစ်တမိုင်းမှာဒီတိုက်ကြီးကိုလွတ်လပ်တဲ့တိုက်ဖြစ်အောင်ဆွမ်းဆောင်ပေးခဲ့တဲ့အဓိကစစ်စင်ရေးကြီးအတွင်းအကြီးမြတ်ဆုံးပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုဖို့အတွက်သူတို့ကိုမြုပ်နှံထားရနေရာကိုသမ္မတဒေါ်နယ်ထရန့်တွားရောက်မှဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ပြည်သူတွေကိုစားလေရှိတဲ့တင်းခွေချက်တွေကိုတရားမဝင်မှောင်ခိုကူးသူတွေလက်ထက်ကနေကယ်တင်ပြီးစိတ်ကူးသမှုပေးနေတဲ့အတွက်တရိတ်ဆန်ဆရာဝန်ဒေါက်တာကာရင်လိုရန်စ်ကိုအာဖရိကတိုင်ရဲ့တင်းခွေချက်ဒေါက်တာဖြစ်လူသိများပါတယ်။တင်းခွေချက်တွေကိုပါဇက်ကနေပိုက်တက်ပြီးအစာကျွေးတာနဲ့ဆေးစစ်ပေးတာစတဲ့နည်းပညာသစ်တွေနဲ့ကုသပေးနေတာကြောင့်ဒီရှားပါတရိတ်ဆန်တွေရှင်သန်မှုနှုန်းဟာပိုပြီးတော့များလာပါတယ်။ဒီအကြောင်းကိုတော့ Johannesburg မြို့ကနေပြီးတော့ VOA သတင်းတောက် Marisie D. Clark ပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကပြောပြမှာပါရှင်
။တောင်နဲ့အရှေ့ပိုင်းအာဖရိကတိုက်တို့မှာတွေ့နိုင်တဲ့တွင်းအောင်ရှားပါတင်းခွေချက်တွေဟာကံကောင်းပါတယ်။အခုနှစ်အတွင်းဒေါက်တာကာရင်လော်ရန့်စ်အနေနဲ့တင်းကွေကြပေါင်း50လောက်ကိုတရားမဝင်မောင်းခိုကူးသူတွေထံကကယ်တင်လိုက်နိုင်ပါတယ်။ဒေါက်တာလော်ရန့်စ်ရဲ့တမှုထူးခြားတဲ့ကုထုံးသစ်ကြောင့်အဲ့ဒီတင်းကွေချက်တွေဟာသူတို့သဘာဝနဲ့အညီနေထိုင်နိုင်ဖို့ပြန်လွတ်ပေးတော့မှာပါ
။ Very little is known about the Temminck ground pangolin. They've already had this poaching epidemic in Asia for quite a long time.
Temminck အမျိုးအစားသင်္ခွေချက်အကြောင်းကိုလူတွေသိမသိပါဘူး။အာရှတိုက်မှာတော့တရားမဝင်ခိုးတက်သားတွေတော်တော်ကြာကြာကလေးကရှိနေခဲ့တာပါ။ဒါကြောင့်အဲ့ဒီမှာသူ့ဒေသနာလှုပ်ဖို့အချိန်ပိုရခဲ့ပါတယ်။ကျမတို့စီမားကတော့တယောက်ချင်းစီပဲလုံနိုင်ပါတယ်။နောက်အာရှကသင်္ခွေချက်တွေကခွက်ထဲကနေစားတတ်ကြပါတယ်။ဒီကသင်္ခွေချက်တွေကတော့မစားတတ်ကြပါဘူး။သူတို့နေထိုင်တဲ့သဘာဝပတ်ဝန်းကျင်ကိုပို့ပြီးဘယ်လိုစားတောက်ကြတယ်ဆိုတာကိုလေ့လာရပါတယ်
။ကဲတင်ထားတဲ့တင်ကိုချက်တွေဆက်လက်ရှင်းသင်နေနိုင်ရေးအတွက်ဒေါက်တာလော်ရင်းစ်နဲ့အဖွဲ့ကအစီတက်နေပြီးအသားဓာတ်များတဲ့ကြောင်စာတွေကိုဖျော်ပြီးတိုက်ကြွေးပါတယ်။သွေးစစ်ပေးတဲ့ဒေါက်တာလော်ရင်းစ်ရဲ့အစီအစဉ်ကြောင့်တင်ကိုချက်တကောင်ချင်းစီကိုကြွေးမွေးပြုစုဖို့လွယ်ကူစေပြီးသူ့ရဲ့အစီအစဉ်ကထင်ထားတာတွေပို့ပြီးထိရောက်မှုရှိကြောင်းတော်ရန်တိရိစ္ဆာန်ဆိုင်ရာသိပ္ပံပညာရှင်Lit Maya ကပြောပါတယ
် She's discovering really important treatments. She's discovering very important things about the normal physiology.
သူကအရေးပါတဲ့ကုထုံးကိုရှာဖွေတွေ့ရှိထားတာပါ။သင်္ခွေချက်တွေရဲ့ခန္ဓာကိုယ်ဘယ်လိုပုံမှန်လှုပ်လှုပ်တယ်လဲဆိုတာနဲ့ပုံမှန်အသက်ရှင်နေထိုင်မှုနဲ့ဆိုင်တဲ့ကိစ္စကိုရှာဖွေတွေ့ရှိခဲ့ပါတယ်။အဲဒီကနေမှသင်္ခွေချက်တွေကိုသူတွေမကပဲတစ်ကဘာလုံးကဘယ်လိုပြုစုစောင့်ရှောက်သင့်တယ်ဆိုတာဖြစ်လာမှာပါ။
တင်ကိုချက်တွေရဲ့အရေးကွန်ဟာဆေးဘက်ဝင်တဲ့အသားကလည်းနူးညံ့သိမ်မွေ့တယ်ဆိုပြီးအာရှတိုက်ကို1ကီလိုကိုဒေါ်လာ1000လောက်နဲ့ခိုးဖန်းတဲ့သူတွေကတင်ပို့ရောင်းချကြပါတယ်။လက်ရှိအနေအထားအတိုင်းတရားမဝင်ဖမ်းဆီးတပ်ဖြတ်မှုတွေလုပ်နေမယ်ဆိုရင်အာဖရိကတိုက်တွင်းမှာရှိတဲ့မျိုးကွဲတင်ကွေချက်လင်းမျိုးစလုံးနှစ်ပေါင်း20အတွင်းမျိုးတုံးသွားနိုင်တယ်လို့အာဖရိကတင်ကွေချက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။တင်ကွေချက်တွေကိုကာကွယ်ထိန်းသိမ်းခြင်းဟာခိုးဖန်းတဲ့သူတွေကိုဟန်တားရုံတက်တက်နဲ့အလုံးမဖြစ်နိုင်ဘူးလို့အာဖရိကတိုက်တင်းကွေကြကာကွယ်ထင်းသိမ်းရေးနဲ့နိုင်ငံတကာကရုဏာရှင်အဖွဲ့ကနီကီရိုက်ကပြောပါတယ
် We need all the different aspects and at this point the most important one is
ကျမတို့အနေနဲ့ဗတ်စုံကလောက်ကြဖို့လိုပါတယ်ဒါပေမဲ့လောလောဆယ်မှာတော့တရိတ်ဆန်ကုထုံးနဲ့ကုသနိုင်ဖို့အရေးကြီးပါတယ
်တင်းကွေကြဟာကမ္ဘာမှာတရားမဝင်မောင်းခိုးအကူခံရဆုံးတရိတ်ဆန်တွေဖြစ်ပါတယ်ဒေါက်တာလော်ရင်းစ်ရဲ့ကူညီဆောင်ရှောက်ပေးမှုကြောင့်ဒီနူးညံ့သိမ်မွေ့တဲ့တရိတ်ဆန်လေးတွေလုံးဝပျောက်ကွယ်သွားမဲ့အရေးကကာကွယ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစေအောင်ကကြေညာပေးပါမယ်ရှင
် American ပြည်ဝင်ခွင့် Visa လျှောက်ထားသူအားလုံးနီးပါးဟာကိုယ့်ရဲ့ Social Media Email နဲ့ Telephone နံပါတ်တွေကိုအခုအခါမှာထည့်သွင်းဖို့ပြလျှောက်ထားရမယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်ဒီသမတ်ချက်အသစ်ဟာအမေရိကန်မှာအမြင့်နေထိုင်ခွင့် visa လျှောက်သူတွေရောအလဲအပတ် visa လျှောက်သူတွေအတွက်ပါအကျုံးဝင်မှာဖြစ်ပါတယ် visa လျှောက်သူတွေဟာလွန်ခဲ့တဲ့5နှစ်အတွင်း social media မှာကိုယ်အသုံးပြုခဲ့တဲ့အကောင့်နံပါတ်တွေ email လိပ်စာတွေနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားကြီးဝင်ကြီး Mike Pompeo ဟာမနေ့စနေနေ့ကတော့ဆွစ်ဇာလန်နိုင်ငံ Montreux မြို့မှာပြုလုပ်တဲ့တကပိတ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်Bilderberg Group ကပြုလုပ်တဲ့ဒီတကပိတ်အစည်းအဝေးတွင်တချို့တွေကလည်းအမေရိကန်ကမက္ကဆီကိုနိုင်ငံပေါ်ကုန်သွယ်ခွင့်တိုးကောက်တာကမ္ဘာဈေးကွက်မတည်မငြိမ်ဖြစ်နေတာနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိတယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာတိုလာအလီခါမီနီနဲ့အခုလောက်ကုန်မှာတွေ့ဆုံမှာဖြစ်ပြီးဂျပန်ဆိုရအနေနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားမှာဂျောင်းဝင်ဆီဆက်ပေးနိုင်မှုမျှော်လင့်နေတယ်လို့သတင်းတွေကဖော်ပြနေပါတယ်။ဂျပန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေမြင့်တက်တာနဲ့အမျှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာနှစ်နိုင်ငံကြားဂျောင်းဝင်ဆီဆက်ပေးဖို့ကမ်းလှမ်းခဲ့ပြီးအီရန်နိုင်ငံကိုလည်းနိုင်ငံတော်ခရီးစဉ်ဖြစ်တရားဝင်သွားရောက်ဖို့စဉ်းစားနေတယ်လို့သိရပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျွန်နာခမ်းမင်းဖြစ်ပါရဲ့ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပခြင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်အပ်ပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.